ဒေါက်တာထွန်းမြင့်ခင်ဗျာမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးထိတ်တရင်ဆိုင်မှုပြောင်းလဲကျော်လွှမ်းနိုင်မှုဆိုပြီးတော့ဒေသအစည်းအဝေးမှာလက်နက်ကိုင်ပုံမှန်မှုတွေဖြစ်နေပါတယ်တစ်ဖက်ကလည်းပဲနိုင်ငံတကာ PR ကလည်းပဲရှိနေပါတယ်ဆိုတော့တချို့ကလည်းနိုင်ငံတကာ PR ကိုအားမရကြဘူးနိုင်ငံတကာ PR ကဘာမှမထူရောက်နိုင်တော့ဘူးလို့စိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်နိုင်ငံတကာဆက်ဆံရေးဘာမှခောက်တယောက်နေနဲ့နိုင်ငံတကာရဲ့ PR ဟာတကယ်ပဲအဆုံးမကြတဲ့အဆင့်ကိုရောက်သွားပါလားဆိုတာစပြီးတော့သုံးသပ်ပြပါခင်ဗျာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ခင်ဗျာဦးကျော်စံမရောက်ပါဘူးဒီအသုံးမကျတဲ့အခြေအနေတွေမရောက်ပါဘူးနောက်တစ်ခုကဒီနိုင်ငံကရဲ့ PR ကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဘလို့ PR မျိုးကိုကျွန်တော်တို့ကအခြေခံပြီးတော့ပြောရတယ်လဲဆိုတဲ့ပုံစံမှလည်းမူတည်ပါလိမ့်မယ်အဲဒီတော့ဒီလုံခြုံရေးကောင်စီကနေပြီးတော့ဥဆောင်ပြီးတော့စစ်ကောင်စီကိုလက်နက်ရောင်းချဖို့ရအတွက်ချက်ချင်းပိတ်လိုက်တယ် Global Arms Embargo လို့ခေါ်တဲ့ဥဆောင်ကိုလုပ်တယ်ဆိုလို့ရှိရင်သိထိအောင်ပါပေါ့အဲ့တော့အဲ့ဒီဥစ္စာကအခုထိတကပိုင်းမှာကိုတို့ပြောနိုင်တဲ့အဆင့်ထိမရောက်သေးတဲ့အနေအထားမျိုးရှိတယ်။နောက်တစ်ခုကအဲ့ဒါနဲ့တပြိုင်နက်တည်းပဲဒီစစ်ကောင်စီရဲ့ခေါင်းဆောင်တွေမိသားစုတွေနောက်ပြီးလို့ရှိရင်တို့နဲ့ပတ်သက်နေတဲ့စီးပွားရေးဒီအားလုံးကို targeted sanction တိကျပြီးတော့အချက်လက်ကိုမူတည်ပြီးတော့သုံးတဲ့ဒီစီးပွားရေးပိတ်ဆို့မှုမျိုးပါတခါပဲလိုက်တယ်ဆိုလို့ရှိရင်ဒါကဒီထိရောက်မှုကချက်ချင်းရောက်နိုင်ပါတယ်။အဲ့ဒီအတွက်ကိုနိုင်ငံတကာမှာကိုစီဝိုင်းပိတ်ဆို့မှုနဲ့ပတ်သက်တာတွေကကျွန်တော်တို့လုပ်နေတာတွေတွေ့ရတယ်သူအဆင့်လိုက်အဆင့်လိုက်ပေါ့မပြေစုံနေဘူးနောက်တစ်ခုကမြန်မာစစ်တပ်ကိုခုရုရှားကရောင်းနေတာရှိတယ်တရုတ်ကရောင်းနေတာရှိတယ်အစ္စရေးရောင်းနေတာရှိတယ်အိန္ဒိယရောင်းနေတာရှိတယ်လက်နက်တွေရောင်းနေတာရှိတယ်အဲ့ဒါတွေအလုံးရတန်းကရပ်ရမယ်ဆိုရဲစန့်ရှင်ကုလသမဂ္ဂကဥဆောင်ပြီးတော့လုပ်တဲ့ဒီ arms embargo ကိုလာတယ်ဆိုလို့ရှိရင်ဒါဟာသိကြောက်မဲ့international pressure လို့ကျွန်တော်တို့သုံးသပ်လို့ရပါတယ
်ဒါပေမဲ့သူသဖြင့်ပေါ့လေတရုတ်တို့ရုရှားတို့အဲ့ဒီနှစ်နိုင်ငံကသူတို့ဖိအားပေးလို့ရပါမလားခင်ဗျာ international ကအဲ့လိုနှစ်နိုင်ငံပါလက်နဲ့မရောက်နဲ့ဆိုတဲ့သဘောမျိုးပြောဖို့ဆိုတာဖြစ်နိုင်ပါမလားအထူးသဖြင့်ရုရှားဆိုရင်ဒီအနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမပြေလည်မှုဖြစ်နေတဲ့အချိန်မှာသူတို့တဲ့အခွင့်ကောင်းလို့ယူဆပြီးတော့ပို့ပြီးတော့လက်နဲ့ရောက်လာဖို့အချိန်မြင့်လာတယ်လို့တော့မှသုံးသပ်စရာဖြစ်နေတာပါအဲ့ဒါကိုဖြစ်နိုင်ပါမလား
ဟုတ်ကဲ့ပြုံးနေတော့ဖြစ်နိုင်ဖို့ကတော့နည်းနည်းဟိုမလွယ်ပါဘူးအာဒါပေမဲ့ဒီမြန်မာရဲ့စစ်ကောင်စီကဆိုရလတည်းနေအနာသိမ့်ပြီးကြေးကပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုတပ်ဖြတ်နေတာတွေဖျက်ဆီးနေတာတွေနောက်တစ်ခုကလူခွင့်ရေးချမ်းဆိုင်ရာကိစ္စတွေချိုးဖောက်နေတာတွေနောက် crimes against humanity ဟလာဒီလူသားတွေရဲ့ဒီတိတ်ခါကိုစော်ကားတဲ့ဒီခွင့်ရေးဟိုတွေချိုးဖောက်မှုတွေလုပ်နေတာတွေနောက်ပြီးလို့ရှိရင် war crimes ဖြစ်နေတဲ့ကိစ္စတွေမှာဒီပုံစံမျိုးလုပ်နေတာတွေအကုန်လုံးကို data ရအချက်လိုက်ရဒီတက်ဆိုင်ရာဒီတော်လိုင်းကောင်းဆောင်အဖွဲ့တွေကနေပြီးတော့နိုင်ငံတကာကောင်းဆောင်တွေရောနိုင်ငံတကာအဖွဲ့အစည်းတွေရောမျက်မြင်ထင်ရှားဖြစ်လာအောင်လုပ်တယ်ဆိုလို့ရှိရင် report တွေတင်ပြီးတော့ရေးပြီးတော့လုပ်တယ်ဆိုလို့ရှိရင်ဒါတွေက UN Security Council ဆင့်ထိဆွေးနွေးလာရမယ်အချက်မျိုးတွေဖြစ်လာမယ်အဲတော့ဒီမေးခွန်းနဲ့ဒီအဖြေကိုကျွန်တော်တို့ချိန်ဆပြီးကျွန်တော်ပြောရမယ်ဆိုလို့ရှိရင်အပြည်ပြည်ဆိုင်ရာဒီအဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂလိုအဖွဲ့အစည်းတွေရဲ့လုံနိုင်စွမ်းရှိတဲ့လုပ်ငန်းနဲ့လုံရက်တွေကိုကျွန်တော်တို့အနေနဲ့ဘယ်လိုချိန်ဆပြီးတော့ကျွန်တော်တို့သုံးတာမှာဖြစ်ပါတယ်ဥပမာဆူဒန်နိုင်ငံဒါဖောကိစ္စလည်းနောက်တစ်ခုကမ်ဘောဒီးယားဒီဂျီနိုဆိုက်ဖြစ်တာတွေခြေခံကြည့်ပြီးပြောလို့ရတယ်ကိုဆိုဗိုမှာဖြစ်တာတွေကြည့်ပြီးပြောလို့ရတယ်အဲ့ဒါတွေကိုကြည့်မယ်ဆိုလို့ရှိရင်အချိန်မနည်းဘူးယူခဲ့ရပါတယ်တို့ဒီလိုမျိုးနောက်ဆုံးအထိဖြစ်လာအောင်အဲ့တော့ခုလက်ရှိဒီတော်လိုင်းဆိုင်ရာအဖွဲ့အစည်းပေါင်းစုံအနေနဲ့တို့လုံနိုင်တာလုံတင်တာတွေအားလုံးကိုတို့လုံနေတာတွေ့ရတယ်ဒီထူးသဖြင့်ဒီ NUG လူခွင့်ဝင်ကြီးတို့အဲတရားဝင်ကြီးတို့ဒါတွေတို့ဌာနဆိုင်ရာတွေလုံနေတာတွေ့ရတယ်အဲ့ဒါတွေကနေမြန်ဆိုင်ပြီးတော့နိုင်ငံတကာသိလာအောင်ရှင်းအောင်ပြောပြနိုင်တယ်ဆိုလို့ရှိရင်ဒါပေါ့လာမယ
်အဲ့တော့နိုင်ငံတကာအသိုင်းအဝိုင်းမှာမြန်မာနိုင်ငံကိစ္စကိုအရေးတကြီးလုပ်ချင်တဲ့နိုင်ငံတွေအများကြီးရှိပေအောင်တော့လူညွန်ရေးကောင်စီမှာကြာတော့တရုတ်နဲ့ရုရှားတို့ကဗီဒီယိုအနာပိုင်ထားတယ်ဆိုတော့ဒီကိစ္စကဘလောက်အဟန္တာဖြစ်စေနိုင်မလဲဆိုတာလည်းပြောပါအောင
်ဒီတရုတ်နိုင်ငံတို့ရုရှားနိုင်ငံတို့ဆိုတာကဘယ်ပုံမှန်မူတည်ပြီးတော့ဒီကုလသမဂ္ဂလူညွန်ရေးကောင်စီကဗီဒီယိုပါဝါကိုသုံးလေရှိတယ်လဲဆိုလို့ရှိရင်ကုလသမဂ္ဂပြည်ညင်ရဲ့အခန်းတအာဒီကနှစ် clause 7ကိုသူတို့ကြည့်ပြီးတော့ဆုံးဖြတ်လေရှိတယ်အဲ့ဒါဘာလဲဆိုလို့ရှိရင်ဒီနိုင်ငံတနိုင်ငံရဲ့ဒီအချုပ်အခြာအာဏာကိုဝင်ရောက်ဆွတ်ဖက်တဲ့ပုံစံမျိုးဘယ်နည်းနဲ့မှမလုပ်ရဘူး non interference ပေါ့လေသို့တော့အဲ့ဒီနိုင်ငံရဲ့အစိုးရတရားသိတော်လကောင်အဲ့ဒီနိုင်ငံရဲ့အစိုးရလို့ခေါ်တဲ့အဖွဲ့အစည်းတစ်ခုတည်တော်လကောင်နိုင်ငံတကာရဲ့ဒီငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုတိုက်ရိုက်တော်လကောင်ဝိုက်ပြီးတော့တော်လကောင်ခိကြိုက်လာနိုင်ရှိတယ်ဆိုလို့ရှိရင် ဒါရိုက်ဝင်ရောက်ပြီးတော့လှုပ်ဆောင်နိုင်တယ်ဆိုတော့ပြထားပါတယ်အဲ့တော့တရုတ်နဲ့ရုရှားကိုအဲ့လိုမျိုးမြန်မာနိုင်ငံမှာဖြစ်နေဆိုတာကိုသိတာအောင်ကအာဆီယံကိုယ်တိုင်ကလည်းသိမှပြထားတယ်မြန်မာနိုင်ငံရဲ့အရေးဟာအာဆီယံရဲ့အရေးဖြစ်တယ်ဆိုတာကိုသူချက်ကြီးငါးချက်နဲ့ဟိုမလာတွေကထုတ်ထားတဲ့ဥစ္စာရှိအဲ့တော့ဒါတွေကိုခြုံကြည့်မယ်ဆိုလို့ရှိရင် the period
เนี่ยคอนเซนซัสสุมชะทาได้มุงาเจไอ้ไลน์นาวโหမြန်မာနိုင်ငံမှာအတိုက်ခံနေတဲ့စစ်ကောင်စီကဆွေးနွေးဖို့စသဖြင့်နောက်ပြီးတော့အာဆီယံကကုစတယ်လာရင်တင်းတင်းခံရတဲ့ဒေါန်ဆန်ဆူရီနဲ့တွေ့ဆုံခွင့်ပေးဖို့စတဲ့အဲ့ဒီလိုင်းကိုလည်းပဲတရုတ်တို့ရုရှားတို့ကတွန်းပင်းနေကြတာတွေ့ရပါတယ်ထိတ်တန့်ထားပြီးတော့အထူးသဖြင့်တရုတ်ကဒါကိုပဲဦးစားပေးပြီးပြောနေကြတာရှိပါတယ်ဆိုတော့ဆိုတော့ Nango Udibido, Pianetimia, Swinibu, Pionic, Lala, Sitamale.
အဲ့တော့တို့ပြောမယ်အကျော်ချမ်းတဲ့သဘောလောက်ပါပဲနိုင်ငံရေးအပြင်းအထန်ချမ်းတဲ့သဘောလောက်လို့ကျွန်တော်သိရမှာဖြစ်တယ်ဘာလို့လဲဆိုလို့ရှိရင်တရုတ်နဲ့ရုရှားကအဲ့လိုမျိုးအာဆီယံရဲ့ငါးချက်ကိုသဘောတူရယ်ဆိုတာကဆင်းကြလို့ရှိရင်စစ်ကောင်စီဘက်ကဗရင်မကောင်းပါဘူးဘာကြောင့်ပြောရတယ်ဆိုရှင်အာဆီယံငါးချက်ထဲမှာရှင်းရှင်းလေးပြောထားတာလေးရှိပါတယ်ဆိုအချက်လိုက်ပြောထားရှိတယ်အဲ့ဒီ ဒီလိုမျိုးထားတယ်သူတို့ဒါလက်မခံနိုင်ဘူးဆိုတော့ပြောထားတယ်အဲ့တော့တရုတ်ကဘယ်လိုကြည့်တာဟိုမြန်မာစစ်ကောင်စီဘက်ကိုနည်းနည်းလေးပြန်ပြီးတော့ရိုင်းလာတဲ့ပုံစံရှိတယ်အဲ့တော့တချို့ပြောလို့ရှိရင်ဒါအပြီးဆိုင်ရာဒီပြောကွေးစီတွေရဲ့အလုပ်ငန်းစဉ်လုပ်တဲ့အခါမှာဒါမျိုးစကားတွေကတွေ့ကြုံရတယ်ဒါမျိုးစတိတ်မန့်တွေကတွေ့ကြုံရတယ်ဆိုတော့လမ်းနေပါပဲဒီလမ်းတွေကိုကျွန်တော်တို့
ဒါချက်တာ7 interventions အစဉ်ကြီးရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ဒါချက်တာ7 interventions အစဉ်ကြီးရောက်လာပြီဆိုလို့ရှိရင်တော့ဒါအဖွဲ့တစ်ဖွဲ့တော်ကဥပမာနေတိုးလို့ခေါ်ရတော့ကြောင်းဒါမို့လဲနိုင်ငံတကာနိုင်ငံဥပမာယူအက်စ်လိုဆိုတော့ဝင်ပြီးတော့လုပ်မယ်လုပ်ငန်းရှိအဲ့လောလောဆယ်မှာတော့အခုအမေရိကန်နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်ပြီးရည်ရည်ကျက်မြန်မာပြည်သူတော်တော်များများအားများကြပါဘူးအ
ဒီကိစ္စဒါရထွန်းမြင့်ဘယ်လိုသုံးသပ်လို့ပါလဲသူခီးစဉ်ကအမေရိကန်ဆိုရရဲ့ပေါ်လစီကိုကိုစားပြုတဲ့လုပ်ငန်းကိုတော့လောက်တာမဟုတ်ပါဘူးသူရဲ့ပုဂ္ဂလိကသူ့စင်တာနဲ့ဖော်မယ်ဒီပလိုမက်တွေနဲ့လုပ်ချင်းဖြစ်တဲ့ဆိုတော့သူကရှင်းထားတယ်နိုင်ငံတိုင်းကသူရဲ့
လောက်စီရှိရဆက်ပြီးတော့လောက်မယ်ဆိုတဲ့သဘောတရားပဲသို့တော်လည်းပဲခုနကကျွန်တော်မြင်ပြီးတော့အမေရိကန်နိုင်ငံကြီးကချက်ချင်းကြီးပဲမြန်မာစစ်ကောင်စီနဲ့ဝင်ရှင်းတဲ့ပုံစံမျိုးချက်ချင်းကြီးတော့ကျွန်တော်မျှော်လင့်လို့ရပါမယ်ထင်ဘူးဒီဒီမိုကရေစီအင်အားတွေကိုအပေးတဲ့သဘောတက်ရောက်တယ်လို့တော့ကျွန်တော်သုံးသပ်ကြည့်လို့ရပါတယ်လာလို့ဆိုတော့ပဲမစ္စတာဆာဇာကဝါရဲ့ခီးစဉ်ကနေသုံးသပ်ပြီ
ဒီလိုမျိုးပါဆိုတော့ကျွန်တော်ကတော့လောက်ခဲ့ဘူးလို့ပြောဖြစ်တယ်နောက်တစ်ခုကဂျပန်မှာရှိနေတဲ့ဒီဆာဆာကာဝါတို့ရဲ့ဟိုဒီပလိုမက်တစ်ကနက်ရှင်လာကျွန်တော်အတိအကျမကြည့်တော့ဘူးမှန်ပြီးတော့ပဲကျွန်တော်သုံးသပ်ပြမိထားမျိုးဖြစ်တယ်မှားမှာဘလို့မှားမယ်ဆိုကျွန်တော်လင်းဟေဇာကိုခံပြီးတော့ရေရှင်ဆာဆာကာဝါရောဒီပလိုရှင်ထိုင်းဒုတိယဝန်ကြီးသွားတယ်ထိုင်းဒုတိယဝန်ကြီးသွားပြီးတ ရဲ့ track က track to diplomacy ပုံစံမျိုးအဆင့်လောက်ရှိတယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့အဲဒီတော့သူတို့လုတ်เสียရှိတယ်လုတ်တယ်ဆိုတော့လေမြန်မာနိုင်ငံရဲ့ပြဿနာဟာမအေးဘူးနိုင်ငံကရဲ့ပြဿနာတစ်ခုဖြစ်နေတယ်ဆိုတော့သူတို့ကိုယ်တိုင်ကနေပြီးတော့ဒါလက်ခံပြီးတော့လုပ်နေတယ်လို့ General Mia Market.
Good Ratumin, Sunda Larry, Colum Chunjin, Nangangaya, P. Aha, Longa, Sumajabu, Lu, Subiro, Pibet Hazia, Jam Sibu, the Halever, Tio Nine, Lupio Jim Pipare. So the Chinem Halever, Pirim Halever, Jaya Lanak, and so you are taking the Yare in Azule Sibare. So through it, Nita War, Belusunza Luvale, the Hathi Biro, Tio Nine, the Lan, Nangangane.
ဒါဆိုက်ဘိုင်ဆိုက်တွဲပြီးသွားမှလားသူတို့မျိုးနိုင်ငံတော်ပစ်ပယ်ပြီးတော့လက်နက်ကင်တော်လှန်ရေးနဲ့ပဲလွှမ်းခြုံနိုင်ရမယ်ဆိုတဲ့သုံးသပ်မှုကိုယူဆမှုဘယ်လိုမြင်ပါလဲအဲဆိုက်ဘိုင်ဆိုက်သွားမှဖြစ်ပါတယ်ဒီလွှမ်းကအရှိန်မြင့်မှလာလေယင်းဒီပကနေပြီးတော့သူတို့အရေးထားလာမှဖြစ်တယ်ဒီလွှမ်းမှာအခုဖြစ်နေတဲ့ဒီဖန်ဆစ်ဝေါ်လိုပဲပြောပြောဂရီလာဆစ်လိုပဲပြောပြောပ